မင်းလေးပြောကဘုံကြီးတော်ရချုပ်ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတန်ဃာတော်နဲ့လူတို့ဖမ်းဆီးခံခဲ့ရတယ်လို့ကိုယ်တိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တန်ဃာတော်တစ်ပါးက VOA ကိုပြောပါတယ်
။ဘုံကြီးကကျောင်းတန်ဘုံကြီးမပါပေါ့။အကျောင်းအကူဘုံကြီးမပါရဲ့အကျောင်းသားမရောက်ရဲ့ပေါ့။ဒီရောက်ပါဆိုလို့ရှိရင်ဒီဟာကနေစေခုစာရင်ရှိလို့ပေါ့စေခုလာတယ်။ဒီကနေ့အတိုင်းဒီလိုတိကျလာတဲ့အချိန်မှာအမျိုးသိပ္ပာရီရှိတဲ့စုပါအကြည့်ခေါ်သွားပုံရတယ်။ပုံစံလုံးတော့မရဘူး။ဒါရင်းစာနာပါတစ်ခုပဲမရဘူး
။တန်ခါသမကဆန္ဒပြတပိတ်စစ်ကြောင်းမှာပါတယ်ဆိုတဲ့တန်ခါတော်တွေကိုစာခွေဖမ်းဆီးတာဖြစ်ပေမဲ့အခုတန်ခါတော်မိန့်ကြားခဲ့တဲ့အထက်ကအဖမ်းခံရတဲ့တန်ခါတော်တွေကတော့ဆန္ဒပြဝေးတွေနဲ့ပတ်သက်တာမဟုတ်ဘူးလို့စက်မိတ်ပါတယ်။နောက်တန်ခါတော်တစ်ပါးကလည်းတန်ခါ3ပါးနဲ့လူ2ယောက်အဖမ်းခံရပြီးကားတွေ၊စိုင်းကယ်တွေ၊ဖုန်းတွေ၊ကွန်ပျူတာတွေနဲ့ငွေတွေကိုပါသိမ်းသွားတယ်လို့ပြောခဲ့ပါတယ်။ဒီနေ့ကပဲအဲ့လိုဖြစ်ခဲ့ပြီနဲ့ဒီကနေ့မှလည်းမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။တန်ဃာတော်တွေမှာလက်နဲ့မရှိဘဲတရားစာအုပ်တွေသာရှိရဲဆိုပြီးတရားစာအုပ်တွေကိုကန်ဆောင်ပြီးတော့တန်ဃာတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မန္တလေးအခြေစိုက်တက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေလည်းခြေတက်ဆန္ဒပြကြပါတယ်။အလားတူရွှေဘူရင်းမပင်ကလေးညိုင်းတဝဲတောင်ပိုင်းလောင်းလုံးစတဲ့မြို့တွေမှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ဆက်နောက်သိနေတဲ့နေ့ကဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဒုက္ခဖမ်းဆီးတာကြောင့်ပေးဆုံးသူ1146ယောက်ရှိပြီလို့နိုင်ငံရေးကျွမ်းသားများကူညီဆောက်ရှောက်ရေးအသင်း ADB ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူပေါင်းကလည်း6900ယောက်ရှိပြီလို့ ADB ကပြောပါတယ်။